မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး WIWM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာက Facebook နဲ့ပုံမှန်ထိတွေ့ဆွေးနွေးမှုတွေရှိနေတယ်လို့ WIWM ရဲ့အကြီးအကဲဖြစ်တဲ့ Nicholas Khom GM ကပြောကြားလိုက်ပါတယ်ကျွန်တော်တို့အခုအတန်မလွှင့်ခင်အချိန်အတောအတွင်းမှာပဲ VOA ရုံးချုပ်ကိုလာရောက်ခဲ့တဲ့ဒီ Mr. Khom GM ကို VOA ရဲ့ Editor ဦးကျော်စံသာကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အဲ့တော့ဦးကျော်စံသာခင်ဗျာဒီ Facebook ကဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိန်ချန်ခဲ့တယ်ဆိုပြီးတော့ဒီ New York မြို့ကမြို့နယ်တရားရုံးတစ်ခုမှာပေါ့လေတရားစွဲခံရတယ်ပြီးတော့အဲ့ဒီအချက်လက်တွေကိုလည်းထုတ်ပေးပါဆိုပြီးတော့ဒီတရားရုံးကဆုံးဖြတ်တယ်ဒါကိုဒီ Facebook ကလည်းငြင်းဆန်ခဲ့တယ်အဲ့တော့အခုဦးကျော်စံသာတွေးဆခဲ့တယ်ဒီ WIWM အကြီးအကဲကဒီကိစ္စနဲ့ပတ်သက်လို့ဘာတွေများပြောသွားပါလဲခင်ဗျာ
ဟုတ်ကဲ့သူပြောတာကတော့ Facebook ကိုနယူးယောက်မှာတရားစွဲတာဟာသူတို့ WIWM ကမဟုတ်ဘူးတဲ့အဲ့ဒါစွဲတာဟာဂမ်ဘီယာနိုင်ငံစွဲတာဖြစ်ပါတယ်တဲ့သူတို့ WIWM အနေနဲ့ကတော့ Facebook နဲ့ပုံမှန်ဆက်ဆံမှုတွေရှိနေပြီးတော့ Facebook စီကသူတို့လူကြီးနဲ့အချက်လက်တချို့ကိုလည်းလွှဲပြောင်းရရှိပြီးဖြစ်တယ်ဆိုပြီးတော့အခုလိုပြောပါခင်ဗျာ
With Facebook we had asked them for various information Soon after we began our operations, which is a little over 2 years ago, I actually met with them in July of 2019.
Gambia nangana da phit par de. Thru WIWM ga raw 2019 July ma sat tin taw pe khan ya gare ga Facebook na ti twi sat sam mu ri shi ni ga de. Facebook ga le WIWM login na thaut tha ri ko ta sait de da pe pu ga bi phit de. Naw ngo le thru sia thaut tha ri pu ya lein mae lo myo lin de soe chang thu ga pyo sa da phit par de khun ya.
Okay.ဆိုတော့သူတို့က Facebook စီကနေပြီးတော့ဘယ်လိုအထောက်အထားတွေလိုချင်တာတဲ့လေပြီးတော့ဒီသူတို့မတန်ခင်မှာတော့ဟာလာ WIWF လို့ခေါ်တဲ့ဒီအထောက်အထားရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာတင်းမှာဆိုရင်လည်းဒီမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားဟာလာတက်တည်တက်ကြရအပြည့်စုံနဲ့ရေးရတာပဲမဟုတ်ဘူးလားခင်ဗျဆိုတော့ဒီ Mr. Khojian လို့လိုချင်တဲ့အထောက်အထားဆိုတာကဘာပါလဲခင်ဗျ
ဟုတ်ကဲ့ကိုညာပြောတာမှန်တယ် WIWF ကတော့ရေးပြီးသားတော်တော်များများပြည့်ပြည့်စုံစုံသူတို့ရရလို့ပြောတယ်ဆိုတော့ဘာကြောင့်သူတို့ဒါကိုထပ်ပြီးလူချင်းတယ်လဲဆိုတော့သူကဒီကိစ္စမှာအစိစိပြောဖို့ညင်းတယ်ငါအစိစိမပြောပြစင်တယ်တော့သူကရေးဘူးရအဖြစ်တာငါသူမပြောပြစေဆိုပြီးတော့အခုလိုပြောသွားပါခင်ဗျာ
And I don't want to go into too many details to tip off anyone about what exactly we are looking at but we believe that of course
အဓိကတော့အကြမ်းဖက်မှုတွေကြီးထွားခဲ့ရတာဟာ Facebook ပေါ်မှာရေးသားချက်တကြောင်ဖြစ်တယ်ဆိုတာကိုကျွန်တော်သိပါတယ်။ဒါကြောင့် Facebook ရဲ့အထောက်အထားအစီအစဉ်ကိုသိချင်တာပါ။အဓိကတစ်ဆင့်ပြည်မှုကျွလွန်ခဲ့တဲ့လူပုဂ္ဂိုလ်တဦးချင်းရဲ့အချက်လက်တွေကိုလည်းသူတို့သိနိုင်လိမ့်မယ်လို့မျှော်လင့်လို့ဆွေးပြောသွားတာဖြစ်ပါတယ်။တကယ်တော့ Gambia နိုင်ငံကတော့ဒီကိစ္စကို New York ဂျုံမှာဆက်ပြီးတော့အယူခံဝင်ထားပါတယ်။တကယ်လို့ဒီအယူခံသာအောင်မြင်ခဲ့ရင် WIWM အနေနဲ့လည်းသူတို့အချက်လက်စီးပိုင်ခွင့်ပေါ့ဗျာ။အဲ့ဒီကိုအခိုင်အမာရရှိမယ်ဆိုပြီးတော့သူကမျှော်လင့်နေတယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဦးကျော်စံသာတည်တဲ့အတိုင်းပဲအခုလေဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကအများကြီးဆက်ဖြစ်နေပါလေပြီးတော့ဒီအမုန်းစကားတွေသတင်းအမှားတွေကိုဒီ Facebook ပေါ်မှာနှစ်ဖက်စလုံးကဟလာရေးသားဖော်ပြနေတာတွေအများပြကျွန်တော်တို့တွေ့နေရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ရောသူ့ကိုဦးကျော်စံသာမေးဖြစ်ပါ
မေးဖြစ်ပါတယ်ဒါအဓိကဖြစ်နေကိစ္စဆိုတော့ပူတောင်အရေးကြီးတယ်သူကဒီကိစ္စနဲ့ပတ်သက်လို့လေ Facebook ကိုသူပြောဖြစ်ပါတယ်တဲ့ပြောရဲဆိုရင်ကဘယ်လိုအောင်ကြုံရလဲသူကိုယ်တိုင်တော့မှဒီသူဟာမစ္စတာကွန်ဂျင်ဟာဗမာစစ်ဗိုလ်ချုပ်တောင်နဲ့နိုင်ငံရတနိုင်ငံမှာတွေ့တယ်ဆိုပြီးတော့ Facebook မှာသတင်းမှားဖော်ပြတယ်။အဲရန်အောက်ကလူတွေကကွန်ဂျင်လည်းဟာလည်းသတင်းပေးဖြစ်တယ်သူနဲ့တွေ့တဲ့လူကိုလည်းပဲအကြမ်းဖက်မယ်ဆိုပြီးလှုံ့ဆော်တဲ့ဟာတွေကိုတွေ့လို့ Facebook မှာညှိနှိုင်းပြီးတော့သူဖြတ်ချခဲ့ရတယ်လို့ပြောပါတယ်။ဆိုတော့ဒီလိုပဲအခုဖြစ်နေတဲ့ကိစ္စတွေမှာလည်းအခုလိုလွဲမှားဖော်ပြချက်အမုန်းစကားလှုံ့ဆော်မှုတွေကို Facebook နဲ့ညှိပြီးတော့သူကပယ်ဖြတ်သွားမယ်လို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဒီလိုလူအခွင့်အရေးအဖွဲ့တွေကိုဟလာမြန်မာနိုင်ငံကလူတချို့ကပေါ့လေပြောနေတာတွေရှိပါတယ်ဟလာသူတို့ကစစ်တပ်ကိုပဲဟလာအပြစ်ရှာတယ်အပြစ်တင်ပြီးတော့တစ်ဖက်သက်ပြောနေတယ်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်ရင်လက်တလုံးဖြစ်နေတဲ့မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့ဟလာဒလန်လို့ဆွဆွဲပြီးတော့တပ်ဖြတ်ခံနေရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဒီ WIWM ရဲ့အကြီးအကဲကဘာတွေများပြောပါသေးလဲခင်ဗျာ
သူတို့အနေနဲ့ကတော့လူခွင့်ရေးကောင်စီမှတင်ပြတဲ့အစီရင်ခံစာအပါအဝင်ပေါ့လေလူသိရှင်ကထုတ်ပြန်တဲ့အထက်မှာအမြဲတမ်းဖော်ပြပါရဲသူတို့အဖွဲ့ကဘယ်လိုက်မှုမရှိဘူးဆိုတဲ့အကြောင်းကိုအမြဲတမ်းဖော်ပြရဲဆိုပြီးသူကအခုလိုပြောပါခင်ဗျာ
We're concerned with crimes against human beings in Myanmar, regardless of the ethnicity, the religion, or the
သူပြောတော့ကကျွန်တော်ဟာမြန်မာနိုင်ငံကလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အလွန်ဆိုးရိမ်ပါတယ်။ပြည်မှုကျူးလွန်သူတွေဒါမှမဟုတ်ကျူးလွန်ခြင်းခံရတဲ့သူတွေဟာဘယ်လူမျိုးတွေလဲ၊ဘယ်ဘာသာကိုကုဝဲတယ်လဲ၊ဘယ်နိုင်ငံရေးအင်အားစုဘက်ကပါဝင်တယ်လဲဆိုတဲ့ကွဲလွဲမှုတွေသူတို့ဂရုမစိုက်ပါဘူး။နိုင်ငံတကာဥပဒေဆိုတာလည်းပဲခွဲခြားဆက်ဆံမှုမရှိပါဘူးတဲ့။ခင်ဗျားကဘယ်ဥစုကလာရဲ၊ဘယ်လိုနိုင်ငံရေးယုံကြည်မှုရှိရဲဆိုတဲ့အပေါ်မှာမူမူတည်ပဲနဲ့ပြည်မှုကိုဘယ်သူမှဆိုကျူးလွန်နိုင်ကြပါရဲ့။ကျွန်တော်တို့ကလည်းပဲဘဲဘက်ကကျူးလွန်တဲ့ပြည်မှုရဲ့ဖြစ်ဖြစ်စစ်တပ်ကပဲကျူးလွန်တော့အခြားတစ်ဖက်ဖက်ကပဲကျူးလွန်တော့သူတို့ဟာခွဲခြားဆက်ဆံမှုမရှိဘဲနဲ့စုံစမ်းဖော်ထုတ်သွားမှာသာဖြစ်တယ်လို့သူကပြောတော့ပါတယ်ခွန်ညာ